ရခိုင်လက်နက်ကိုင်အဖွဲ့ A ရဲ့အဖွဲ့ဝင်နေရာကိုဖမ်းမိပြီးတော့စစ်ဆေးနေတယ်လို့တမရော့ကတင်းငင်းလေးတို့ကသတင်းထုတ်ပြန်ထားပါတယ်။ A အဖွဲ့ကတော့သူတို့အဖွဲ့ဝင်တွေအဖမ်းခံရတာမရှိဘူးလို့ညင်းဆိုထားတယ်လို့အခုဖမ်းဆီးခံရသူတယောက်ရဲ့ဖခင်ကလည်းသူ့သားဖြစ်သူဟာ A အဖွဲ့ဝင်မဟုတ်ဘူးလို့ VOA ကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေချိန်မှာပဲဖမ်းဆီးခံရတာတွေဆက်ရှိနေပါတယ်။ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်။
မြောက်ဦးမြို့နယ်တွင် AA ရခိုင်လက်နက်ကိုင်အဖွဲ့ကလို့ယူဆရတဲ့မတင်ကားသူနှူးကိုစွန်လ22ရက်နေ့မှာထပ်မံဖမ်းဆီးရမိတယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းရင်းမှုဘုံမှုချုပ်စွန်မင်းတွန်းက VOA ကိုပြောပါတယ်
ဒီတိုင်းမှာကျွန်တော်စေနာရီလောက်ကအောက်တော်ပြည့်နဲ့လက်ကရွာနာလမ်းလုံးကြီးဖောင်ရွက်နေတဲ့ဖွဲ့ရှိတယ်ကျွန်တော်တက်ကပြန်ကိုဖြစ်ပြီးကာလမှာယူပါပဲအဲဒီအဖွဲ့ကိုအေးရနေကြတာပဲမူမိုင်းနှလုံးဆွဲပြီးတက်ခံရရှိတယ်ဒီတက်ကတော့ခံရရှိသွားတာမရှိဘူးမိုင်းကိုဒီမှာကျွန်တော်ဆိုင်ကျဲနဲ့ပြီးလာတဲ့လူမျိုးရောက်ကျွန်တော်တွေ့ရတယ်အဲဒီနေရာကိုကျွန်တော်ရက်တက်ပြီးဖြစ်သေးတော့အဲ့ဒီမှာသူတို့ကနေပြီးတော့စက်ကြီးကြောက်ထားတဲ့အောက်ပြီးလာရှိတယ်ကျွန်တော်ကအင်းကြီးဖြစ်နေတယ်ပါဗျာ
ဖန်စီရမိသူနှူးကိုစစ်ဆေးရမှာကြေးရွာတွေကနေဆက်ကြီးကောက်ခံထားတဲ့မှတ်တမ်းစာအုပ်တအုပ် AA ဖွဲ့တွင်တဲ့ဗီဒီယိုကောပြောနေစဉ်ရိုက်ကူးထားတဲ့စကရင်ရှော့မှတ်တမ်းဓာတ်ပုံပါရှိတဲ့ဖုန်းစလုံးနဲ့သူဖန်စီရမိခဲ့တယ်လို့မနေ့ကရက်စွဲနဲ့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်အဆိုပါဖန်စီရမိသူနှူးနဲ့ဇွန်လ20ရက်နေ့ကမြောက်ဦးမြို့နယ်ပေါက်တော့ပြင်ကြေးရွာကဖန်စီရမိသူ10ဦးစုစုပေါင်း10ဦးကိုကြောက်တော်မြို့နယ်မြို့မရဲစခန်းကိုလွှဲပြောင်းပြီးလိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်အဖမ်းခံထားရတဲ့လူငယ်နှူးဟာအေအေဖွဲ့ဝင်မဟုတ်ပဲမြောက်ဦးမြို့နယ်တင်းသိမ်ကရွာသားတွေဖြစ်တယ်လို့အဖမ်းခံရတဲ့သူတွေထဲကမြို့မင်းဆွေကညီထွေးရဲ့ဗခင်ဖြစ်သူဦးမောင်တိန်လှကပြောပါတယ်
တို့ကျွန်တော်ရောက်ပါကစံကဆန်းစစ်တေမျိုးကိုတင်တဲ့ပိတ်ဆံကြီးကိုဗန်ကြီးကအရှင်မကြီးလို့ပုဂ္ဂလိကငွေချွေးနဲ့လုပ်တယ်ဝင်နေတဲ့ပိတ်ဆံကိုထုတ်ဖို့ခိုင်းလိုက်တယ်ပေါ့ကျွန်တော်စာအင်းတောင်လေးကိုပူတော့တဲ့အခါမှာကြည့်ရောကသူ့တေရှင်သူလည်းအဖော်တယောက်ခေါ်တော့တာပေါ့တောင်လေးမျိုးကိုဟိုစစ်တေကဆန်းပြီးတော့ဖန်လာတဲ့စစ်ကြောင်ကပို့ဖို့ဆိုကမပေးဘူးပေါ့နော်ဒီလိုကလည်းအလေးပဲအစီအစဉ်နဲ့မှခုမှပြတာလေမုံနဲ့မိုက်ဆောင်လေဆိုတော့ဒီလိုပညာရှင်ဆင်မဟုတ်ဘူးအဲ့လိုဆက်ကျစ်ချက်တွေဖြစ်တာလေတရားစစ်တာပေါ့
ရခိုင်လက်နက်ကန်အေဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကတော့သူတို့ရဲ့တပ်ဖွဲ့ဝင်တွေဖမ်းဆီးခံရတာမရှိဘူးလို့ပြောပါတယ
်အဲ့ဒီတော့မှကတော့အဲ့လိုဒီကျွန်တော်တို့ရဲ့အဖွဲ့ဝင်တွေဖမ်းမိတာတောင်မှမရှိဘူးလား
မနေ့ကမြောက်ဦးမြို့နယ်နဲ့ကြောက်တော်နယ်ဇက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ
်။ရန်ကုန်မြို့ကျောင်းရဲနေမှာဒီမနေ့ဖြစ်လာတဲ့ဆက်မှာအားပြားလောက်ရှိတဲ့ဒီဗလာစစ်တပ်ရဲ့စစ်ကြောင်းတပည့်တွေဒီမြောက်ဦးမြို့နယ်ကြောက်ကြရရရဲ့ဒီအချင်းပေါ်ကဒါရပေါင်းစေနာကတောင်းနာမှာခိုင်တဲ့တော်ကမလို့ရနေပြီးတော့ကြားတဲ့အခက်ကြီးအဲ့ဒီမှာရန်သူတွေကမစေဒီကြောက်ဆုံးပြီးတော့ဒါရရတဲ့သူတွေလည်းရှိတယ်ဗျ။နောက်ပြီးရန်သူတွေကနေပြီးတော့လည်းလည်းအစ်ကိုနဲ့တို့တမီးလုံးတာတောက်ချောက်ပြနေတာပေါ့။နောက်တစ်နေရာကတော့ဒီမင်းသားမျိုးမြေချွေးကျွာရဲ့အရှိတ6ကီလိုမီတာလောက်အကွာတောင်တန်းမှာဒီအရင်ကတိတိမသိနေကြဖြစ်ခဲ့တဲ့တောင်တန်းလေနော်။အဲ့ဒီတောင်တန်းမှာဆက်ပြီးတော့ဒီမက္ကစ်ကတည်းကထိုးပစ်ချင်တဲ့ကြံမျိုးတွေတိုက်ပွဲကျင်းနေတာမှာဖြစ်ပေါ်ခဲ့တာ။
ကြောက်တော်မြတ်ဦးနယ်စားပဲတိုက်ပွဲနဲ့ပတ်သက်ပြီးတော့တမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းတွန်းကခုလိုပြောပါရယ
်မင်းကတော့ကျွန်တော်တို့ပြန်ပြောင်းနဲ့ကြောက်တော်ကြပါမင်းမူကြီးတောင်ရဲ့မြောက်ဖက်မှာတော့ကျွန်တော်နှစ်ဖက်ဖြစ်ပြမှုရှိတယ်တိုက်ပွဲအခြေအနေကတော့နှစ်နာရီလောက်ကြီးတော့ဖြစ်ခဲ့တယ်တော့ရှိပါတယ်ဒီတိုက်မှုအခြေအနေကတော့ကျွန်တော်တို့ဘက်ကတော့မရှိဘူးဟိုဘက်ကတော့ကျွန်တော်တို့ပနတ်နဲ့ရလိုက်တာတော့ရှိပါတယ်
ဒီနှစ်ဆန်းပိုင်းကနေဇွန်လအထိမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲကြီးငွယ်ရေတွက်900ကျော်ဖြစ်ပွားခဲ့ပြီးထိခိုက်ကြဆုံးတဲ့ရေတွက်နဲ့ပတ်သက်ရင်နှစ်ဖက်ပြောတာတွေဟာအမြဲလိုလိုကွဲလှက်တာတွေရှိနေပါတယ်တိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေစစ်ဘေးလွတ်ရာတိမ်းရှောင်နေရတာကလည်းအခုဆိုရင်ဥယျာဉ်4,000-6,000ကျော်ရှိနေပြီလို့စစ်ချောင်းကူညီပေးဖွဲ့တွေကပြောပါတယ်ခင်ဗျာ